ဒိမန်နိုင်ငံကိုပင်ဟေဂင်မြို့ကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာပွဲတစ်ခုမှာတရနယ်ဝင်ပြစ်လို့လူတည်တဲ့အထိဖြစ်ရတဲ့ဖြစ်ရဟာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့ဒိမန်ဝန်ကြီးချုပ်ဟဲလာထရိုနင်းရှမစ်ကပြောလိုက်ပါတယ်။ဆွီဒင်ကတော့ဆရာလာစဗစ်စကားပြောဖို့ရှိတဲ့ပွဲကျင်းပရာကော်ဖီဆိုင်မှာတရနယ်အချက်ပေါင်းများစွာဝင်ပြစ်ခံရပြီးတဲ့နောက်သိမိကြခဲ့မှာပဲ။ဝန်ကြီးချုပ်ကကြေညာချက်တစ်ခုထုတ်ပြန်ပြောဆိုတာပါ။ဒိမန်နိုင်ငံတော်ဝန်မှာအထူးတရပြနှိုးဆော်ထားပြီးရတပ်ဖွဲ့ဝင်တွေကိုလည်းနိုင်ငံတော်ဝန်ဖြန့်ကျက်ချထားတယ်လို့ထရိုနင်းရှမစ်ကပြောပါတယ်။ကာတွန်းဆရာဗစ်ဆာ2009ခုနှစ်ကတမန်တော်မိုဟာမက်ကိုခွေးခန္ဓာကိုနဲ့ကာတွန်းဆွဲခဲ့တာအပါအဝင်တမန်တကာလှုပ်ဆွားတဲ့ကာတွန်းတွေကြောင့်လူသိများသူပါသူရောဒိမတ်နိုင်ငံဆိုင်ရာပြင်သစ်တံမတ် François Zimmery ဟာဒီဖြစ်ရမှာထိခိုက်ဒဏ်ရာမရကြပါဘူးဒါပေမဲ့လည်းပွဲစီစဉ်တဲ့ကော်မတီရဲ့ပြောခွင့်ရကတော့ဒါဟာဗစ်ဆာရဲ့အသက်ကိုအန္တရာယ်ပြုဖို့ဖြစ်တယ်လို့ဆိုပါတယ်တနသမားတွေကအချက်ပေါင်းများစွာပြစ်ပြီးတဲ့နောက်အနက်ရောင်ကားတစ်စီးနဲ့ထွက်ပြေးသွားကြတယ်လို့မျက်မြင်တွေကပြောပါတယ်ကားကိုဆွန့်ပစ်သွားတာကိုရတပ်ဖွဲ့ကနောက်ပိုင်းမှာတွေ့ခဲ့ပြီးမြဲတနသမားတွေပဲရောက်နေတယ်ဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး